ဒိုနီးရှားနိုင်ငံဂျာဘာကျောအရှေ့ပိုင်းမှာမနေ့စနေနေ့ကကစားခဲ့တဲ့ဘောလုံးပွဲအတွင်းပြိဿတွေနဲ့ရဲတွေရုံးရင်းဆန်ခတ်ဖြစ်ပြီးတော့ကွင်းထဲမှာလူအုပ်ပြီးတာကြောင့်184ယောက်ထပ်မနေတည်ဆုံသွားခဲ့ပါတယ်။တည်ဆုံသွားတဲ့သူတွေထဲမှာရဲတပ်ဖွဲ့ဝင်ဦးပါဝင်ပြီးတော့နောက်ထပ်180လောက်လည်းဒဏ်ရာရသွားတယ်လို့အရှေ့ဂျာဘာပြည်နယ်ရဲချုပ်နီကိုအဖရင်တာကပြောပါတယ်။တည်ဆုံသူအများစုကလူအုပ်ပြီးတည်ဆုံတာဖြစ်တယ်လို့လည်းသူကပြောပါတယ်။အင်ဒိုနီးရှားပရီးမီးယားလိဘောလုံးပွဲမှာပါစာဘာယာအသင်းကအေရှင်အရီမာအသင်းကို3-2နဲ့နိုင်ခဲ့ပြီးတဲ့နောက်မှာအေရှင်ပြိဿတီကွင်းထဲကိုဆင်းလာပြီးတော့သူတို့အသင်းသားတွေကိုပြဿနာရှာရာကနေပြိဿတီနဲ့ရဲတွေရုံရင်ဆန်ခတ်စတင်ဖြစ်ပွားခဲ့တာလို့ဂျာဘာရှေ့ပိုင်းပြည်နယ်ရဲချုပ်နီကိုအဖရင်တာကပြောပါတယ်။ရဲတပ်ဖွဲ့ကပြိဿတီကိုပွဲကြီးစဉ်ပေါ်ပြန်တက်ဖို့ပြောခဲ့ပြီးမှပြိဿတီကလက်မခံခဲ့ပဲရဲတွေကိုတိုက်ခိုက်ခဲ့တာကနေရဲတပ်ဖွဲ့ကလည်းမျက်ရည်ယိုပုံသုံးပြီးတော့နေနှင်းခဲ့တာဖြစ်ပါတယ်။ပရိသတ်တွေကရဲက73စင်းကိုမိရှုဖျက်ဆီးခဲ့ပြီးဘာကြောင့်အဲ့လိုလုပ်လဲဆိုတာသူမသိဘူးလို့အဖင်တက်ကပြောပါတယ်။ရဲတပ်ဖွဲ့ကမျက်ရည်ယိုပုံးနဲ့နေနေတဲ့အချိန်မှာတော့ပရိသတ်တွေဒိဗောက်ကိုထွက်ပြေးရကနေတော်များများအသက်ရှူချက်တာတွေလူနှင်းခံရတာတွေဖြစ်ခဲ့ပါတယ်။ဒဏ်ရာရတဲ့သူတွေရာပေါင်းများစွာကိုအနီးနားကဆေးရုံကိုခေါ်သွားကြပေမဲ့အဲ့တဲကလမ်းမနဲ့တည်ဆုံတာတွေရှိသလိုဆေးရုံမှာကုသရေးနဲ့တည်ဆုံခဲ့သူတွေလည်းရှိခဲ့ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့သူ့အနေနဲ့ဒီအဖြစ်ဆိုးတော့ဝမ်းနဲ့စိတ်မကောင်းဖြစ်မိပြီးတော့ဘောလုံးပွဲရဲ့လုံခြုံရေးလုပ်ငန်းစဉ်တွေကိုတိုးတက်အောင်မလုပ်ပြီးမချင်ပွဲစဉ်တွေကိုယာယီရဆိုင်ထားဖို့လဲအမိန့်ထုတ်လိုက်ပါတယ်ခင်ဗျာ။